စခိုင်းပြည်နယ်ရီတိုက်ပွဲတွေကတင်းရှောင်နေရသူတွေကိုကိုဗစ် -19 အရေးသတိပေးဖို့အခက်တွေနေတယ်လို့ကူးစက်မခံရရေးအတွက်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမရှိဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်ရခိုင်ပြည်နယ်တွင် COVID-19 ရောဂါကာကွယ်တဆီရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာ 2.2 သန်းကျော်အသုံးပြုမယ်လို့စနေနေ့မှကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအကူအညီလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရာဆွန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်လဝဲစာရက်ရွာကစစ်ရှောင်းလူပေါင်း1000ကျော်ကိုကိုဗစ် -19 ပညာပေးဆောင်ရွက်ဖို့သွားတဲ့အဖွဲ့တစ်ခုကိုတော့စနေနေ့တုန်းကစစ်တပ်ကတားဆီးခဲ့ပါတယ်။ပုံနှကျွန်းမြို့နယ်ကျန်းမာရေးစောင့်ရှောက်မှုဝန်ဆောင်မှုလူငယ်ဖွံ့ဖြိုးရေးအသင်း PDY အဖွဲ့ဝင်တွေနဲ့သူ့ကိုစစ်တပ်ကတားဆီးခဲ့တာလို့စစ်ရှောင်းတွေကိုအခုအညီပေးနေတဲ့တဘာဝနေဒီအရှင်ပညာဇောတာက VOA ကိုပြောပါတယ်။
ဒီကဒီကိုဗစ် -19 နဲ့ပတ်သက်ပြီးတော့အပူချင်းတိုင်းနာတာတို့ပညာပေးတို့ပြောနိုင်အောင်ဆိုပြီးတော့လည်းအေးဖို့ခေါ်ပြီးတော့လာတာပါရော12နာရီဝန်းကျင်လောက်မှာဦးဇင်းတို့ရွာရဲ့အထက်ကိုရောက်တယ်ရွာထက်ကိုရောက်တော့တက်ကဦးဇင်းတို့ကိုတားရတယ်ကားပေါ့တယ်လဲစိုင်းကြတယ်ဖုံးတယ်လဲစိုင်းကြတယ
်ဒါပေမဲ့ညနေပိုင်းမှာတော့ဥပဇင်းတဘာဝနေဒီအရှင်ပညာဇောတာနဲ့လူငယ်ဖွံ့ဖြိုးရေးအသင်းဝင်တွေကိုစစ်ဆောင်နေရှိရာလဝဲစာရိုက်ရွာဖုံးကြီးချောင်းကိုတွားခွင့်ပြုလိုက်ပြီးမြဲကားကိုတော့စနေနေ့ညပိုင်းအထိတင်ထားစေဖြစ်တယ်လို့ပြောပါတယ်။လဝဲစာဒိုက်ရွာအနီးမှာမြမတက်မတော်မိုင်းခွဲတိုက်ခိုက်ခံခဲ့ရတဲ့အေဘီလ3ရက်နေ့ကနေအခုချိန်ထိလူဦးရေ1000ကျော်ဖုံးကြီးချောင်းကနေထွက်ခွင့်မရသေးပဲပိတ်မိနေတာပါ။ဒီလူတွေ social distancing လို့ခေါ်တဲ့တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေနိုင်တဲ့အခြေအနေမျိုးရှိပါသလား။
တယောက်နဲ့တယောက်ဘုံပဲမပြောနဲ့တပေတော့မရဘူးတလက်မကွာဖို့တော့မလိဘူးတယောက်နဲ့တယောက်ခြေချင်းထပ်ပြီးတော့နေနေရတာပါအဲဒီပိတ်လောင်ထားတဲ့စခန်းမှာဆိုရင်ဖုံးကြီးကျောင်းအပေါ်အောက်ထပ်တမယုံနောက်ပြီးတော့ဒီယောဂီတွေနေတဲ့ဟိုသင်္ကန်းလောက်ကွာတော့ဒီမှာသင်္ကန်းဆောင်ပေါ့ယောဂီတွေနေတဲ့ဆောင်အလုံးအပြည့်နောက်ပြီးတော့ဒီကျောင်းရဲ့ကွင်းမြေတွေမှာလည်းပဲယာကြီးကျန်းရားတွေဒါအပေါ်လေးနဲ့ထိုးပြီးတော့နေနေကြရတယ်လူကြီးတစ်ထောင်ကျော်ဟာဘလို့မှမဆင်ဘူးချက်ပိတ်တက်ပြီးတော့နေနေရတယ်
မြမတက်မတော်နဲ့ရခိုင်လက်နက်ကင်တိုက်အေးအေးချာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေသတွင်းမှာအင်တာနက်ဆက်သွယ်မှုကိုလည်းအစိုးရကဖြတ်တောက်ထားတာပါဒီအချက်ကြောင့်လူလူကြား COVID-19 အရေးအသိပညာဖြန့်ဝေမှုအတွက်အဟန့်အတားဖြစ်တယ်လို့လည်းအရှင်ပညာဇောတာကမိန့်ပါတယ
်ရော်ဒီမှာ TV သတင်းလို့စာဆောင်လို့ဆိုတာရော်ဒီမှာမရှိဘူးအဲအင်တာနက်ဝန်ဆောင်မှုရရင်တော့သူတို့ဖုန်းလေးတွေနဲ့အင်တာနက်ကြည့်ရင်တော့သူတို့ဒီ COVID နဲ့ပတ်သက်တဲ့ပညာပေးတွေသိရမယ်
လက်ရှိမှာတော့သဘာဝနဒီအရှင်ပညာဇောတာကစာနယ်ရိက္ခာနဲ့ခလုံးနိုင်ရေးတာဝန်ယူဆောင်ရွက်နေတဲ့စစ်ရှောင်းစခန်း၄ခုရှိပြီးအဲ့ဒီ၄ခုစလုံးမှာတော့အစိုးရဘက်ကရောအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကရောကိုဗစ် -19 နဲ့ပတ်သက်လို့ကူညီဆောင်ရွက်နေတာအတိမရှိသေးပါဘူး။မြေပုံမြို့နယ်ကစမြင်ကန်းကြီးနောက်ပုံနှကျွန်းမြို့နယ်တွင်ကလဝဲစတိုက်ရွာဇေဒီပြင်ဒုက္ခသည်စခန်းတို့မှာစစ်ရှောင်းထောက်နဲ့ချီနေထိုင်နေကြပါတယ်။စစ်ရှောင်းနေအိမ်ပြန်ခွင့်မရသေးတာကြောင့်ကို့အိမ်တွေထဲမှာပဲနေဖို့လူတွေတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေကြဖို့ဆိုရကလည်းမဖြစ်နိုင်တဲ့အနေအထားပါရှင်။ကျမတင်ကြီးထိုက်ပါ